ဟိုဆရာတို့ဒီနေ့၆ပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲမှာဘာတွေကိုများဆွေးနွေးပြခဲ့ကြပါလဲရှင
်အဲမူသဘောဆွေးနွေးကြပါတယ်နှစ်နာရီ40အဲနှစ်နာရီမိနစ်20လောက်ကြာတာပေါ့နောက်တစ်ချိန်ဆွေးနွေးဖို့အတွက်လည်းအနှိမ့်ဆက်ဆုံးကာလတွေကိုသတ်မှတ်ခံခဲ့ပါတယ်အဲ့ဒီဆွေးနွေးပွဲမှာတော့အပြည့်စိတ်လာမှာပေါ့နော်အရေးကြီးတဲ့ဒီပုံမှန်ဒီပုံမှန်တွေကိုနော်ဘယ်လိုပြင်ကြမှာလဲနော်သူကန္တာကန္တာလေးဘယ်လိုအဆိုပြုကြမှာလဲအဲ့ဒီပုံမှန်ဘယ်လိုတုံ့တက်ဆွေးနွေးမလဲဆိုတာလေးတွေနောက်တစ်ချိန်ဆွေးနွေးပွဲမှာပါပါလို့
ဟုတ်ကဲ့ဆရာဒီတစ်ချိန်မှာကမူသဘောဆိုတော့ဘယ်လိုအချက်လက်တွေကိုမူသဘောဖြစ်နေဆွေးနွေးပြကြလဲရှင
်အဲမူသဘောဆိုရင်ပထမအခြေခံအချက်လက်ကကျွန်တော်တို့ယုံကြည်မှုစီဆောက်နိုင်ခဲ့တာလိုအပ်တယ်ဆွေးနွေးဖို့လိုအပ်တယ်ဆိုတာလေးကိုတိဆောက်နိုင်ခဲ့တယ်။သမရာကြီးတို့ဘက်ကတော့6ဦးထက်ပိုပြီးပါဝင်စီချင်တော့ပေါ့။ဒါပေမဲ့ကျွန်တော်တို့သူသဖြင့်ပြည်ထောင်စုတို့နိုင်ငံကြီးနဲ့ဒေါန်ဆန်းစုကြည်တို့ကဒီလောက်နဲ့လုံတော့တယ်ဆိုတဲ့သဘောနဲ့ဆွေးနွေးတာပေါ့လေ
။ဟုတ်ကဲ့ရှင်။
ကျွန်တော်ကတော့ညင်နေတာပေါ့
။ဟုတ်ကဲ့ပါရှင်။ဒီဆွေးနွေးပွဲမှာတက်မတော်ဘက်ကရောဘာတွေပါဝင်ဆွေးနွေးပြခဲ့လဲရှင
်။ဒီကာကွယ်ရေးဦးစီးချုပ်ဘက်ကတော့သူ့ရဲ့မူသဘောကိုဆွေးနွေးပါတယ်။ပြည်စည်းပုံခြေခံဥပဒေကိုဘလို့ရေးဆွဲလာခဲ့တဲ့ဒီညင်အေးချမ်းမှုဘာလို့လိုအပ်တယ်ပေါ့နော်ပြည်စည်းပုံခြေခံဥပဒေငကိုတိုင်းဒီတိုင်းထားလို့ဒီညင်အေးချမ်းတဲ့ပဝန်းကျင်ရှိရင်ဒီတိုင်းဆက်ထားမှာပေါ့အသိနဲ့ပေါ့ပြောင်းဖို့ပြုပြင်ဖို့လိုအပ်တဲ့ပုံမှန်တချို့ကိုပြုပြင်ရမှာပေါ့
ဟုတ်ကဲ့
ပြုပြင်ဖို့မလိုအပ်သေးတဲ့ပုံမှန်တချို့ကိုမပြုပြင်ပေးနဲ့ဒီတိုင်းထားဖို့လိုအပ်တယ်ဆိုတဲ့ဘို့သူဘက်ကအဓိကပြောလို့ရတာတော့ဖြင့်တိုင်းရင်းသားလက်နက်ကိုင်ရိပခာညီချမ်းစီချင်းနဲ့တိုင်းရင်းသားပြည်နယ်တွေရဲ့ကိုယ်ပိုင်ပြတ်ထန်းခွင့်ကိုယ်ပိုင်ဥရှုပ်ခွင့်နဲ့ပြန်စားတာခုခွင့်ကိုပေးခြင်းတယ်နော
်ဟုတ်ကဲ့
အဲ့ဒါကိုသူကဆွေးနွေးတယ်အဲကျန်တဲ့ဒေါ်ဆန်းစုကြည်တို့ကလည်းအဲ frame တစ်ခုနဲ့အသေးစိတ်ဆွေးနွေးခြင်းတွေဆိုတဲ့ဘိုးသူကပြောတယ်အဓိကတော့မူသဘောပါပဲနောက်တစ်ချိန်ဆွေးနွေးပွဲမှာအသေးစိတ်ပါတင်တယ်နော်အဲ့လိုဆွေးနွေးတဲ့အခါမှာဒီထက်မကနင်းနင်းကက်ကက်လေးတွေဆွေးနွေးစီခြင်းနဲ့နော်ဟိုတောင်စုတို့နိုင်ငံကြီးတို့ဘက်ကလည်းမူသဘောကိုပြောပါတယ်နောက်တော့သမ္မတကြီးပြောတဲ့ပြည်ထောင်စုတို့ဘက်ကလာတဲ့အခင်းကျင်းမှုလို့ time frame လေးနဲ့ပါဝင်ရမယ့်အကြောင်းအရာလေးတွေကိုဆောင်ရွက်ပေးပါဆိုတဲ့ခါမှာနိုင်ငံကြီးကဆွေးနွေးပါတယ်။အဓိကတော့အခြေခံတာ31ဥပါပြည်စီဘုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းကော်မတီရဲ့အစီရင်ခံစာဖို့ပဲ။နောက်အခြေခံတယ်ဆိုတဲ့ပုံ။အဲဒီမှာတချို့ပုံမှန်တွေကပြင်ဖို့မလိုအပ်သေးဘူးဆိုရင်မပြင်ဘူး။ပြင်ဖို့လိုအပ်တဲ့ပုံမှန်တွေကဘာကြောင့်ပြင်ဖို့လိုအပ်တယ်။အဲလိုပုံမှန်တစ်ခုချင်းပုံမှန်ပြင်မယ်ဆိုရင်ဘလို့ပြင်ကျင်းတယ်ဒါကိုကိုကန္တာသူကန္တာလေးအသေးစိတ်ဆွေးနွေးဖို့လိုတယ်။ဒါမျိုးပေါ့နော်။နောက်တစ်ချိန်ဆွေးနွေးပွဲမှာတော့ဖြစ်လာနိုင်ချေရှိပါတယ
်။ဟုတ်ကဲ့ပါရှင်။ဆရာအနေနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကိုစားပြုပြီးတက်ရောက်ခဲ့တာဆိုတော့တိုင်းရင်းသားတွေကိုစားဘာတွေများဝင်ရောက်ဆွေးနွေးခဲ့ပါလဲရှင်
။ကျွန်တော်လည်းမူသဘောပဲဆွေးနွေးတယ်။အတန်းပါလာတယ်ကျွန်တော်တို့အားလုံးသဘောတူပြီးသားစာကန်နေ။အဲ့ဒါလိုသမ္မတကြီးကိုလည်းတုတ်ပေးတယ်။ကာကိုယူစီချုပ်ကိုလည်းတုတ်ပေးခဲ့တယ်။အဲ့တော့ကျွန်တော်တို့ဘက်ကချင်းကတ်တာကစစ်မှန်တဲ့ပြည်ထောင်စုပေါ်ထွန်းရေးပေါ့နော်။ဖက်ဒရယ်ပြည်ထောင်စုပို့ထွန်းရေးကိုချင်းကတ်တယ်ဒုတိယချင်းကတ်တာကခြေရသဟဇတပြည်ဆိုတဲ့ဂန္ဓာအပါဝင်ပို့နော်ဒီမိုကရေစီလူပေါင်းဖြစ်ရေးဆင်းရဲတာပို့လေ
ဟုတ်ကဲ့ပါရှင်အခုလိုမျိုးဖြစ်ကြပြီးတဲ့ဆရာကိုကျေးဇူးများရတယ်ပါရှင်